ပြည်ထောင်နိုင်ငံ EU ဥရောပသမဂ္ဂကနေခွဲထွက်ပြီးနောက်ပိုင်းနှစ်ဖက်ကုန်သွယ်ဆိုင်ရာညှိနှိုင်းမှုတွေအတွက်ဗြိတိန်နဲ့ EU တို့နောက်ဆုံးနေဖြစ်တဲ့တင်းနှင်းဝင်တွေကိုသတ်မှတ်ထားပေမယ့်ဒါကိုဖျက်သိမ်းကြောင်းနဲ့ဆက်လက်ဆင်းရဲညှိနှိုင်းသွားမှာဖြစ်ကြောင်းနှစ်ဖက်စလုံးကပြောကြားကြပါတယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson နဲ့ဥရောပကော်မရှင်အကြီးအကဲ Ursula von der Leyen တို့က2021ခုနှစ်မှာစတင်တဲ့နှစ်ဖက်ကုန်သွယ်ဆိုင်ရာညှိနှိုင်းမှုတွေကိုတင်းနှင်းဝင်တွေမှာအပြီးဆုံးဖျက်ဖို့အတွက်သတ်မှတ်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့တစ်နှစ်လောက်ကြာအောင်ဆွေးနွေးခဲ့တဲ့ဒီညှိနှိုင်းမှုတွေမှာအခုလေသဘောတူညီချက်မရဘဲတတ်မှတ်ရက်တွေကိုသာထပ်တလဲလဲပြန်ပြီးပြောင်းခဲ့ရတာကြောင့်အခုရက်ပိုင်းနဲ့လိုတော့တဲ့အချိန်မှာဆက်ပြီးဆွေးနွေးဖို့လောက်အောင်မှာဖြစ်ကြောင်းနှစ်ဖက်စလုံးကသဘောတူခဲ့တယ်လို့ von der Leyen ကပြောပါတယ်။ဆွေးနွေးမှုတွေကို EU ဌာနချုပ်ရှိတဲ့ Brussels မှာဆက်လက်ပြုလုပ်မှာဖြစ်ပါတယ်။